ကိုဗစ်-19ကာယောဂါနောက်ဆက်တွဲဖြစ်ပေါ်နိုင်တဲ့ကျန်းမာရေးဆိုင်ရာအကျိုးဆက်တွေကိုခန့်မှန်းပြီးကျန်းမာရေးနဲ့အကစားဝင်ကြီးဌာနကပြင်ဆင်ဆောင်ရွက်နေတဲ့အကြောင်းပြောပြပါပါကျွန်မဆူဆူပါ ကိုဗစ်-19ကာယောဂါရဲ့နောက်ဆက်တွဲဖြစ်ပေါ်နေတဲ့အကျိုးဆက်တွေကိုခန့်မှန်းသုံးသပ်ဖို့ကျန်းမာရေးစနစ်အပေါ်တည်ရောက်မှုတွေကိုပပေါင်းဆောင်ကနေစဉ်းစားဖို့နဲ့အဲ့ဒီခန့်မှန်းသုံးသပ်ချက်တွေပေါ်မူတည်ပြီးကြိုတင်ပြင်ဆင်ရမယ့်အချက်တွေကိုရေတိုရေရှည်ကာလအလိုက်အစီအစဉ်တွေရေးဆွဲပြီးဆောင်ရွက်နိုင်မှုအတွက်အဖွဲ့ဝင်
24ပါဝင်တဲ့အကြံပေးအဖွဲ့ကိုဧပြီလကုန်ပိုင်းကဖွဲ့စည်းခဲ့တာပါအဲ့ဒီအဖွဲ့ကိုကျမ၏ဝင်ကြီးဟောင်းဒေါက်တာဖေသက်ခင်ကဦးဆောင်မှဖြစ်ပြီးတော့အငြိမ်းစားတူးညွှန်ချုပ်ဒေါက်တာမျိုးခင်ကအတွင်းရေးမှုအဖြစ်တာဝန်ယူထားတယ်လို့ကျမ၏အားကစားဝင်ကြီးဌာနကညွှန်ကြားရေးမှုဒေါက်တာတန်းနိုင်စုကဖီယိုအီကိုပြောပါတယ်ယူရင်းတဲ့ကိုဗစ်ကာလမှာဘယ်လိုဖြစ်နိုင်အာဖတာကိုဗစ
ာတန်းနိုင်စိုးကအခုလိုဆက်ပြောပါတယ်
အဓိကတော့ Luna များလာရင် system ရဲ့ capacity ပေါ့ဥပမာဆို Luna 1000 2000လောက်ဖြစ်လာမယ်ဒါမှမဟုတ် Luna 6000 1000လောက်ဖြစ်လာမယ်ဆိုကျွန်တော်တို့မှာ hospital bed တွေအဲ့လောက်ပေးနိုင်လား ICU bed တွေ1000လောက်ကျွန်တော်တို့ပဲနေရာမှာရနိုင်မယ်ပေါ့နော်ဒါမျိုးတွေရတယ်ဒါစဉ်းစားရမယ်ချက်တွေနောက်တစ်ခုကတော့ဒီ Luna များတဲ့အခါမှာလိုက်ရမယ်ဒီစေဝင်တန်းတွေအတွက်ကာကွယ်လို့ဆိုတော့သူကတန်းလို့ပါအများများတော့ဒီဆက်ပြောတယ် CPU ပါဆိုတဲ့ Luna တယောက်တက်ကိုအများကြီးကုန်တယ်ပေါ့နော်ဒီမှာကျန်တဲ့တန်စီစားဆိုဒီ health system ပေါ်မှာလည်းသူကဒီ covid case များရင်များဆိုတက်ရောက်တာပေါ့နော
်ပြည်တွင်းမှာ corona virus ကိုဆက်ခံရသူတွေတဲ့ဒီယောဂါဘူကင်းဆင်လာသူဟာ89ဦးအထိရှိထားပါတယ်အဲ့ဒီလိုယောဂါပျောက်ကင်းသွားသူတွေရဲ့သွေးရည်ကြီးကိုအသုံးပြုပြီး covid လူနာတွေကိုစံသက်ကူတာပေးနိုင်မှုအတွက်ဆောင်ရွက်နေတယ်လို့လည်းပြောပါတယ်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မနက်ထုတ်ပြန်ပြီးချိန်အထိပြည်တွင်းမှာတခွဲအတည်ပြုလူနာ182ဦးရှိခဲ့ပြီးအဲ့ဒီထဲကသေဆုံးသူ6ဦးနဲ့ယောဂါဘူကင်းဆင်လာသူ89ဦးအထိရှိထားပြီးဖြစ်ပါတယ်။ COVID ယောဂါတန်တရားနဲ့စောင့်ကြည့်လူနာတွေအပါအဝင်အသွာလာကန့်သတ်ခံရသူတွေနဲ့လူနာနဲ့အနီးကပ်ထိတွေ့ခဲ့သူတွေရဲ့တခွဲနမူနာတွေကိုရန်ကုန်မြို့မှာရှိတဲ့အမျိုးသားချမ်းမာရေးတခွဲမှုဆိုင်ရာဌာနနဲ့စေတုတေသနာဦးစီးဌာနတို့မှစစ်ဆေးအတည်ပြုပေးနေတာပါ။မန္တလေးနဲ့မော်လမြိုင်ပြီးတော့တောင်ကြီးမြို့နယ်လာရှုံမြို့မှာရှိတဲ့ပြည်သူ့ကျန်းမာရေးတပ်ခွဲခန်းတွေမှာလည်းတပ်ခွဲစစ်ဆေးနိုင်မှုအတွက်စီစဉ်နေတယ်လို့သိရပါဗျ။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပါ။